မနေ့စနေနေ့ကရခိုင်ပြည်နယ်မောင်တော်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်သမားတွေတိုက်ပွဲထပ်ပြီးတော့ဖြစ်ခဲ့ပြီးတော့တပ်မတော်ရရှိတအူးနဲ့အကြမ်းဖက်သမား6ဦးသေဆုံးခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့နယ်စပ်လုံခြုံရေးပြဿနာကိုစီရင်နိုင်ငံရေးအမြင်နှစ်ခုပေါင်းပြီးထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းဖို့လိုအပ်နေကြောင်းကိုမြန်မာစီရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။မန်အင်ဂျီတိုင်းကအပြည့်စုံကိုပြောပြပေးပါမယ်။
နိုဝင်ဘာလ12ရက်နေ့နနက်အစောပိုင်းမောင်းတော်မြို့နယ်မရင်တောင်ကျေးရွာအနီးမှာလက်နက်ငယ်ဒါလှန်မိန်းတွေကိုစီကင်ထားတဲ့အကြမ်းဖက်သမား60ခန်းလောက်ဟာနယ်မြေရှင်းလင်းရေးဆင်းနေတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့ကြောင်းမြန်မာအစိုးရဘက်ကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။အကြမ်းဖက်သမား6ဦးရဲ့အလောင်းတွေရရှိခဲ့ပြီးနယ်ကြားဆောင်ရဲစခန်းတွေကိုဝင်တိုက်ပြီးသိမ်းယူခဲ့တဲ့လက်နက်တချို့ကိုလည်းပြန်လည်ရရှိခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်ပွဲမှာတပ်မတော်ဘက်ကယာယီတပ်ရင်းမှုတပ်ဦးကြာဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အလားတူလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေစီးနင်းလိုက်ပါလာတဲ့မော်တော်ယာဉ်တွေကိုမနေ့ဆယ်နေ့ပတ်ဝန်းကျင်လောက်မှာအကြမ်းဖက်သမားတွေကလက်လုံမိုင်းတစ်လုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့အစိုးရသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးတပ်တွေဘက်ကလည်းဖမ်းဆီးမှုတွေပြုလုပ်ခဲ့ရမှာအကြမ်းဖက်သမားတွေလို့ယူဆရတဲ့36ဦးကိုဖမ်းဆီးနိုင်ခဲ့ကြောင်းနဲ့ဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းအစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်လုံဘုံတွေဒုတ်ဓာလှန်တွေသုံးကြီးတိုက်နေတဲ့အကြမ်းဖက်တိုက်ခိုက်မှုမျိုးကိုစစ်အင်အားတောင့်တင်းတဲ့မြမတက်မတော်အနေနဲ့ဘာကြောင့်နှိမ့်နှင်းနိုင်ခြင်းမရှိသေးသလဲဆိုတဲ့မေးခွန်းကိုအများပြည်သူကမေးလာနေကြပါတယ်။ဒါနဲ့ပတ်သက်လို့မြမစီရေးအကဲခတ်လက်ဖြင့်1992ခုနှစ်မောင်းတော်အရေးနှိမ့်နှင်းမှုမှာကိုရိုင်းအတွေ့အကြုံရှိခဲ့သူလည်းဖြစ်တဲ့စစ်ထောင်လမ်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကအခုလိုသုံးသပ်ပါတယ်။
ကျွန်တော်တို့နိုင်ငံမှာနိုင်ငံတော်လုံခြုံရေးတပ်ကိုဒီတပ်မတော်ထောင်လိုက်ရေးပေါ်တနေ့ထောင်လိုက်အဖွဲ့တီးတီးကဘာတည်းမှရယူပြီးတော့မှထောင်လိုက်အနည်းနာတွေကိုအသုံးချနိုင်တဲ့မတကြမှုတည်င်းလုံခြုံရေးပိုင်းမှာဘာမှမရတဲ့နေထိုင်မှုကျွန်တော်ရှိပါတယ်အဲ့တော့တည်င်းမရတဲ့တကြမှုကိုတင်ပြစင်မှုပါညာဘာမှလုံထားတဲ့အနေထားမလုံနိုင်ဘူးနံပါတ်1ဝန်ထမ်းတွေပါဝင်ပေါ့လေရဲဟောတနေ့ဒီအဖွဲ့ဒီအားလုံးကနေသတိတာမှာအင်တာမကျွန်တော်တို့ဒီနေရာဖြစ်ပါလေအခုဒီနေ့တော့ဒီလက်ပေးလက်ယူကိစ္စအလွန်များပါလေအဲ့ဒီမှာရှိတဲ့ဒီမွတ်စင်တို့အများစုကလည်းတို့ပတ်စံကိုကျွန်တော်တို့ရှင်းပြောတော့ဒေါ်လာကိုပေးပြီးတော့ကိုဒီ corrupt ဖြစ်အောင်လုပ်တဲ့အနေအထားမျိုးတွေရှိပါတယ်ဝန်ထမ်းတွေအနေနဲ့လက်လာပတ်ပေါ်မှာတာယာတဲ့အခါမှာကိုလုံးဝမဲ့တာဝန်ကိုကိုမိတဲ့အနေအထားမျိုးရှိပါတယ်နံပါတ်3လူကြီးတွေအပိုင်းပေါ့လေတာဝန်ရှိတဲ့သူတွေအပိုင်းနေတယ်လေဒီ data ကတော့ဘင်္ဂလားဒေ့ရှ်ကတော့အတိအလောက်ရင်းမကြည့်ပါဘူးကွာဘာမှမဖြစ်တော့ပါဘူးကွာဆိုရဲပေါ်ပေါ်ရွရွတွေးတာခေါ်တာကြီးရှိပါလေ
အရင်ဗိုလ်ချုပ်မှုကြီးတန်းရွှေစစ်ဆိုးရလက်ထွက်တွေတုန်းကအခုလိုကြမ်းဖက်တိုက်ခိုက်မှုတွေကိုတက်မတော်ကနေရရဆက်ဆက်နှိမ်နင်းခဲ့တဲ့ဖြစ်ရပ်တွေရှိခဲ့ကြောင်းဦးအောင်လင်းထွတ်ကပြောပါရယ်ဒါပေမဲ့အခုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာစီးရင်နိုင်ငံရေးအမြင်ပူပေါင်းပြီးထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းသင့်တယ်လို့သူကဆိုပါရယ
်ဒီကိစ္စကိုတော့နိုင်ငံခေါင်းဆောင်အနေနဲ့ပေါ့ပေးချေတာကင်တွယ်ပြီးတော့မှတော့ဖြည့်ရှင်းပေးသင့်တယ်လို့ကျွန်တော်ထင်တယ်အခုလက်ရှိနိုင်ငံရေးသမားတွေဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကိုကျွန်တော်တို့ကသုံးပြတဲ့နေအခုချိန်မှာလူခုရေးတခုတည်းလဲကျွန်တော်ကြည့်လို့မရဘူးဟိုဘက်ကလည်းစစ်တပ်ဘက်ကလည်းပြင်းပြင်းထန်ထန်လုပ်လို့မရဘူးဒီနှစ်ခုကြားမှာအချက်တန်ဘယ်လန့်ပေါ့လေလုံနိုင်ဖို့အတွက်ကနိုင်ငံရေးသမားတွေရဲ့ပါပါနနလုပ်ဖို့ပဲကျွန်တော်တို့လိုလိမ့်မယ်ထင်တယ
်မောင်းတော်ဒေသအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အိန္ဒိချင်းဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်မွတ်စလင်နိုင်ငံကအစိုးရတွေနဲ့အမေရိကန်ပြည်ထောင်စုအစိုးရနဲ့ပါဒေါက်ဆန်းစုကြည်ကိုယ်တိုင်တိုက်ရိုက်အပြန်အလှန်ဆက်သွယ်ဆွေးနွေးမှုတွေရှိနေကြောင်းသမ္မတရုံးပြောခွင့်ရဦးစော်ထေကသတင်းထောက်တွေကိုပြောဆိုထားပါရဲ့ရှင်